ဆီးရီးယားနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်နီးလမ်းရှာလှုပ်ဆောင်တဲ့နေရာမှာကုလသမဂ္ဂလူညွန်ရေးကောင်စီဟာတင်ကြီးတင်ကျပ်ထဲရှိလိမ့်မယ်လို့သူမျှော်လင့်နေကြောင်းကုလသမဂ္ဂထူးတယ်တမန်ကိုဖီအန်နန်ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းနှစ်ခုလူညွန်ရေးကောင်စီမှာအပြိုင်ဖြစ်နေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်တို့နဲ့မော်စကိုမြို့တော်မှာကိုဖီအန်နန်တွေ့ဆုံခဲ့ပါတယ်။လူညွန်ရေးကောင်စီအနေနဲ့သဘောတူညီချက်မရနိုင်စရာဘယ်လိုအကြောင်းမှသူမတွေ့ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးလက်ဖရော့ဖ်ကပြောပါတယ်။ဒါပေမဲ့လည်းပြည်တိန်ပြင်သစ်ဂျာမနီနဲ့အမေရိကန်တို့ကကမကဋ္ဌပြုတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုဗီဒီယိုအနာတုံးပြီးပယ်ချမယ်လို့ရုရှားကပြောထားပါတယ်။အဲ့ဒီဆုံးဖြတ်ချက်မူကြမ်းအရဆိုရင်ဆီးရီးယားမှာရှိတဲ့ကုလသမဂ္ဂလိလဆောင်ကြည့်ရေးအဖွဲ့ကိုတည်တန်းထပ်တိုးပြီးအာဆတ်အစိုးရအပေါ်တန်ခတ်ရေးချီမှုတွေချမှတ်ပါပါ။ဒါအပြင်စီအေးရရေးချီနိုင်မယ့်လလကိုလည်းဖွင့်ထားပါတယ်။ကုလသမဂ္ဂအဖွဲ့ကိုပိုကြာကြာထားပြီးတန်ခတ်ရေးချီမှုလုပ်ဖို့မပါတဲ့ရုရှားရဲ့ဆုံးဖြတ်ချက်မူကြမ်းကိုလည်းဗီဒီယိုအနာတုံးပယ်ချမယ်လို့အနောက်နိုင်ငံတွေကပြောထားပါတယ်။